လက်ရှိအချိန်မှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မဲ့အရေးလက္ခဏာမတွေ့ရဘူးလို့ပြင်သစ်နိုင်ငံရေးဝန်ကြီးယင်းအစ်လေဒရီယန်ကပြင်သစ်ရုပ်သံသတင်းဌာနတစ်ခုကိုဒီကနေ့ပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းနဲ့ပတ်သက်လို့ရုရှားတို့ရဲ့လုံခြုံရေးဆိုင်ရာစိုးရိမ်မှုတွေကိုအနောက်အုပ်စုနိုင်ငံတွေကမတိကျိုးကြုံပြုပြီးယူကရိန်းနဲ့စစ်မဖြစ်ဖြစ်အောင်သွေးဆောင်လှုပ်ဆောင်နေကြတယ်လို့မနေ့ဖေဖော်ဝါရီလ10ရက်နေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ဇက်မှာရုရှားကတိုင်းနဲ့ချီတဲ့တပ်ဖွဲ့အင်အားတွေပို့ထားတဲ့အပေါ်အမေရိကန်အပါအဝင်အနောက်အစုနိုင်ငံတွေကစိုးရိမ်မှုတွေထွက်ပေါ်နေပေမဲ့ရုရှားဘက်ကတော့ဒါဟာယူကရိန်းကိုဝင်ရောက်တိမ်ပိုက်ဖို့မဟုတ်ကြောင်းညှင်းဆိုထားပါတယ်။ရုရှားကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုတိမ်ပိုက်လိုက်ပြီး၈နှစ်နီးပါးကြာလာပြီးဒွန်ဘတ်ဒေသကခွဲထွက်ရေးသမားတွေကိုကြောရောက်နောက်ခံပေးထားတဲ့အတွက်အရင်ဆိုဗီယက်ပြည်ထောင်စုလက်အောက်ခံဖြစ်တဲ့ယူကရိန်းနိုင်ငံဟာစစ်အေးခေတ်နောက်ပိုင်းအရှိနဲ့အနောက်အုပ်စုအကြားအန္တရာယ်အကြီးဆုံးဒေသဖြစ်လာနေပါတယ်ခင်ဗျာ။